ကချင်ပြည်နယ်ထဲမှာဖြစ်ပွားနေတဲ့စစ်ပွဲတွေချက်ချင်းရပ်ဆဲပြီးတော့ငြိမ်းချမ်းရေးဆွေးနွေးပွဲတွေအမြန်ဆုံးအကောင်အထည်ဖော်ဖို့အတွက်ပြည်သူ့လွှတ်တော်မှဒီကနေ့အရေးတကြီးအဆိုတစ်ခုကိုတင်သွင်းခဲ့ပါတယ်။ဒီအဆိုကိုလည်းလွှတ်တော်ကိုယ်စားလှယ်တွေကကန့်ကွက်သူမရှိဘဲအတည်ပြုခဲ့ပါတယ်။ဘာကြောင့်ဒီလိုမျိုးအရေးတကြီးအဆိုတင်သွင်းခဲ့ရသလဲဆိုတာနဲ့ကချင်ပြည်နယ်ထဲကစစ်ပွဲတွေရပ်ဆိုင်မှုတွဲဆုံဆွေးနွေးရေးအလားအလာတွေဘလို့ရှိသလဲဆိုတာကို VOA မြန်မာပိုင်းစီစဉ်ရဲ့သတင်းတော်ကိုမိုးစော်ကအခုလိုတင်ပြပေးထားပါတယ်ရှင်။
ဟုတ်ကဲ့ပြည်သူ့လွှတ်တော်မှဒီအရေးကြီးအဆိုကိုတင်သွင်းခဲ့တာကတော့ကချင်ပြည်နယ်အင်ဂျန်ရံမြို့နယ်ကလွှတ်တော်ကိုယ်စားလှယ်ဒေါ်ဒွဲဘူးဖြစ်ပါတယ်ဒီအဆိုကိုလွှတ်တော်မှကန့်ကွက်သူမရှိအတည်ပြုခဲ့တဲ့အခြေအနေကိုတော့ဒေါ်ဒွဲဘူးကအခုလိုရှင်းပြပါတယ
်ကဒါဒီဆိုင်ပွဲတွေကိုချက်ချင်းဆက်ဆိုင်ပေးဖို့အတွက်ဒီလွှတ်တော်ကနေမှအတည်ပြုဆောင်ရွက်ဖို့ပေါ့ကျွန်တော်ကချင်မှာဆိုင်ပွဲတွေကအရင်ကတော့ဖြစ်တယ်ပြင်းထန်လိုက်နည်းနည်းလျော့သွားလိုက်ပေါ့နော်အခုကတော့မြေပြင်ကရောဝေဟင်ကရောအကြီးကျယ်ပြင်းထန်နေတဲ့အခါကျတော့ဒီကိစ္စကမတင်လို့မရတော့ပါဘူးအဲ့ဒါကြောင့်တင်တာပါအဲ့တော့ဒီကိစ္စနဲ့ပတ်သက်မှလွတ်တော်ဥစ္စာနေလဲဒီကိစ္စရအရေးကြီးကိစ္စရဖြစ်တဲ့အတွက်တခြားသီးသန့်လဲဆွေးနွေးစရာမလိုတော့ဘူးအဲ့ဒါကြောင့်လက်ခံတယ်လက်ခံမှလွတ်တော်ကိုယ်စားလှယ်ရဲ့သဘောဆန္ဒကိုမေးမြန်းပါတယ်မေးမြန်းတဲ့အခါမှာအလုံးသဘောတူတဲ့အတွက်လွတ်တော်အတည်ပြုခြင်းဖြစ်ပါတယ်ဒီနေ့
လက်ရှိထိုးစစ်ဆင်နေမှုဟာတိုင်းသားစီးလုံးညီညွတ်ရေးကိုပြပြားစေတာကြောင့်နဲ့ဒီအဆိုဟာတိုင်းသားပြည်သူတရအလုံးကလူလားနေတဲ့အတွက်ကြောင့်တင်ပြတာဖြစ်တယ်လို့ဒေါ်ဒွဲဘူးကဆက်ပြောပါတယ်။တချိန်တည်းမှာတော့ပြည်သူ့လွှတ်တော်ကကချင်ပြည်နယ်မှာစီရေးတင်းမာမှုအရှင်လျှော့ချပြီးထာဝရငြိမ်းချမ်းရေးတည်ဆောက်ဖို့အတွက်ပြည်တော်စုငြိမ်းချမ်းရေးဖော်ဆောင်ရေးဗဟိုကော်မတီနဲ့ KIOKIA ကိုတိုက်တွန်းကြောင်းဒီကနေ့အစိုးရပိုင်သတင်းစာတွေမှာဖော်ပြပါတယ်။ပြည်သူ့လွှတ်တော်ရဲ့တိုက်တွန်းချက်မှာနှစ်ဖက်ဆွေးနွေးမဲ့ကိုယ်စားလှယ်ရေးအနေနဲ့မျက်နှာချင်းဆိုင်ဆွေးနွေးဖို့အခက်အခဲရှိမယ်ဆိုရင် electronic online ကနေတဆင့်ဆွေးနွေးပြီးပြည်သူတွေကိုပွင့်ပွင့်လင်းလင်းသတင်းထုတ်ဖော်ဖို့နဲ့ပြည်သူလူထုတွေရဲ့စံနှုန်းတွေကိုလည်းအလေးနက်ထားဖို့ဖော်ပြထားပါတယ်။ဒီတိုက်တွန်းချက်နဲ့ပတ်သက်ပြီးပြည်တော်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီအဖွဲ့ဒူဥက္ကဋ္ဌတမရယုံဝန်ကြီးဦးအောင်မင်းရဲ့သဘောထားကိုတော့ငြိမ်းချမ်းရေးအကျိုးတော်ဆောင်တဦးဖြစ်တဲ့ဦးလာမောင်ရွှေကအခုလိုပြောပြပါတယ်
။ဝန်ကြီးဦးအောင်မင်းနဲ့ဒီဒီမှာပြည်ဆန်တာကသူ့ရဲ့ဒီ secretary body နဲ့တွေ့တဲ့ပွဲမှာဥပမာရှင်းပြတာပါเนาะသူကဒီ online ကဆွေးနွေးတာအပါဝင်တယ်နီလန်းမဆိုပါเนาะတွေ့ဆုံဆွေးနွေးဖို့သူ့အနေနဲ့ကြိုးစားပါမယ်လို့အဲကျွန်တော်တို့အားလုံးကသူရှင်းပြထားတယ်အဲ့တော့ online ကတွေ့ဆုံဆွေးနွေးတာနီလန်းတခုဒီအတွက်လည်းသူ့အနေနဲ့ကြိုးစားပါမယ်ပေါ့
ဒါအပြင်ဝန်ကြီးဦးအောင်မင်းကဒီရက်ပိုင်းတွေအတွင်းမှာ KIO နဲ့နိုင်ငံရေးအရာတွေ့ဆုံဆွေးနွေးဖို့ကိုလည်းထပ်မံကမ်းလှမ်းသွားမှာဖြစ်တယ်လို့ဦးလာမောင်ရွှေကဆက်ပြောပါတယ်
နောက်တစ်ခုကတော့ကျွန်တော်တို့ဒီဒီဇင်ဘာလ17ရက်နေ့ကသူ့အနေနဲ့ KIO ဖွဲ့စည်းဖို့ political dialogue လုပ်ဖို့ကမ်းလှမ်းတဲ့စာကိုသူ့အနေနဲ့ပို့ထားခဲ့တယ်။အဲဒီစာထဲမှာတော့ January 13မှာ political dialogue ဒီတွေ့ဆုံဆွေးနွေးဖို့ကမ်းလှမ်းတယ်လို့သူ့အနေနဲ့ပို့ထားတော့ဒါပေမဲ့တစ်ဖက်ဖွဲ့စည်းကြအကြောင်းအကြောင်းကြောင့်ပြန်ချာနိုင်တာမတွေ့ရသေးဘူး။သူ့အနေနဲ့ပြန်ချာဖို့စောင့်နေလို့ရှင်းပြတယ်ဟုတ်တကယ်လို့မှဒီလာမယ့်ရက်ပိုင်းမှာတကယ်လို့ကြောင်းကြောင်းကြောင့်မပြန်ကြားနိုင်လဲသူ့အနေနဲ့ဆွေးနွေးပဲထပ်လုပ်ဖို့သူ့အနေနဲ့တော့ဖိတ်စာကိုထပ်ပြီးတော့ပို့မယ်ဆိုတော့ရှင်းပြတယ်။ဆိုလိုချင်တာကတော့ online အပါအဝင်ဒီလမ်းလေးစုံနဲ့တွေ့ဆုံဆွေးနွေးဖို့ထပ်ကြိုးစားမယ်ပေါ့
။ဝန်ကြီးဦးအောင်မင်းခေါင်းဆောင်တဲ့အစိုးရကိုယ်စားလှယ်အဖွဲ့ဟာ KIO ကိုယ်စားလှယ်အဖွဲ့နဲ့ပြီးခဲ့တဲ့နှစ်အော်တိုဘာလကုန်ပိုင်းကတရုတ်နိုင်ငံရွှေလီမြို့မှာနောက်ဆုံးတွေ့ဆုံခဲ့တာဖြစ်ပါတယ်။ဒီလိုတွဲဆုံပြီးတဲ့နောက်ဒီဇင်ဘာလအတွင်းမှာတော့အစိုးရစစ်တပ်နဲ့ KIO အဖွဲ့အစည်းမှာတိုက်ပွဲတွေအပြင်းထန်ပြန်ဖြစ်ခဲ့ပြီးအစိုးရစစ်တပ်ဘက်ကအမြောက်ကြီးတွေအပါအဝင် jet တိုက်လေယာဉ်နဲ့စစ်ရဟတ်ယာဉ်တွေတုံးပြီးတိုက်ခိုက်ခဲ့တယ်လို့ KIO ဘက်ကသတင်းထုတ်ပြန်ခဲ့ပါတယ်။အစိုးရဘက်ကလည်း KIO အဖွဲ့ကမိုင်းထောင်တာ၊မီးရထားနဲ့လန်ဒတာတွေဖောက်ခွဲတာ၊တပ်သားချင်းဖမ်းဆီးဆူဆောင်းတာ၊စစ်ကြီးကောက်တာတွေရှိတယ်ဆိုတဲ့သတင်းတွေဇက်တိုက်ဆိုသလိုထုတ်ပြန်ခဲ့ပါတယ်။ KIO အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဦးလာနန်ကတော့နှစ်ဖက်စီးရဲတင်းမာမှုတွေမြင့်တက်နေချိန်မှာတွဲဆုံဆွေးနွေးရေးကိုထည့်သွင်းစဉ်းစားနိုင်မှာမဟုတ်ကြောင်း VOA ကိုလွန်ခဲ့တဲ့3ရက်ကအခုလိုပြောဆိုထားပါတယ
်။အခုဒီမှာတော့ဘာမှပြောစရာမရှိသေးဘူးကွာအဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့အဲတိုက်ပွဲတွေအခုသူတို့လေးပြင်းပြင်းထန်ထန်ဆူဆူရဖြစ်နေတယ်ဒီအချိန်မှာအဲ့ဒီကိစ္စအတွက်ဒီအချိန်ပြည့်ပြီမှကျွန်တော်တို့ပြောဆိုဖို့တော့အချိန်တော့မကျသေးဘူး
။ KIO အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဦးလာနန်ကိုဆက်သွယ်ဖို့ကြိုးစားခဲ့ပေမဲ့ဒီကနေ့မှတယ်လီဖုန်းခေါ်ဆိုလို့မရခဲ့ပါဘူး။KIOKIA နဲ့အစိုးရစစ်တပ်အကြား1994ခုနှစ်ကစပြီး18နှစ်ကြာပြစ်ခတ်ရပ်ဆဲခဲ့ရာကတိုက်ပွဲတွေပြန်လည်စတင်ခဲ့တာဟာတနည်းခွဲကျော်ကြာမြင့်လာပြီဖြစ်ပါတယ်ဒီစစ်ပွဲတွေကြောင့်ကချင်ပြည်နယ်ကဒေသခံပြည်သူတသိန်းခွဲလောက်ဟာတရုတ်မြန်မာနယ်စပ်ဒေသနဲ့ကချင်ပြည်နယ်မြို့ကြီးတွေကဒုက္ခသည်စခန်းတွေမှာခိုလုံနေရပါတယ်ဒီဇင်ဘာလကနေစတင်ပြီးကချင်ပြည်နယ်အတွင်းမှာတိုက်ပွဲတွေပုံမပြင်းထန်ခဲ့တာကြောင့်တရုတ်နဲ့အမေရိကန်အပါအဝင်နိုင်ငံတကာကပါနှစ်ဖက်အပြစ်ခတ်ရပ်ဆဲဖို့အတွက်ဝိုင်းဝန်းတိုက်တွန်းနေကြပါတယ်